ဗြိတိန်ဝင်ကြီးကထိစမ်းပြီးနောက်ဆုံးပြင်သွင်းခဲ့တဲ့ EU ဥရောပတမကဆိုင်ဗြိတိန်နှုတ်ဖယိဆိုင်ရာသဘောတူညီချက်မူကြမ်းကိုအင်္ဂါနေ့ကဗြိတိန်ထွက်တော်မှာအမတ်တွေကတခဲနဲ့ပယ်ချခဲ့လိုက်ပါတယ်။အခုလိုသူ့အဆုပ်ကိုလက်မခံတဲ့အတွက်ကြောင့်စစ်မကောင်းဖြစ်ရကြောင်းဝန်ကြီးချုပ်မေကပြောပါတယ
်။ I profoundly regret the decision that this house has taken tonight.I continue to believe that by far
ကျွန်မရဲ့ဆိုးကိုလက်မခံတဲ့အတွက်တိတ်ကိုစိတ်မကောင်းဖြစ်ရပါတယ်။ဤဝန်ကြီးခွဲထွက်တဲ့အခါဆင်းရဲတဲ့ခွဲထွက်တဲ့နည်းကအကောင်းဆုံးဖြစ်ပြီးဒီတနည်းပဲရှိတယ်ဆိုတာကျွန်မဆက်ပြီးယုံကြည်နေစေဖြစ်ပါတယ်လို့ဝန်ကြီးချုပ်ကပြောသွားတာပါ။ဝန်ကြီးချုပ်ရဲ့ဆိုးကိုကန့်ကွက်မဲ့390တမဲ642မဲ့နဲ့ဗြိတိန်လွှတ်တော်ကပယ်ချခဲ့တာဖြစ်ပြီးဗိုလ်တပ်ဖူးနေမှာတော့အီရန်နဲ့ဘာသာဘောတူညီချက်မှာမပါဘဲမတ်လ29ရက်မှာဗြိတိန်ကခွဲထွက်ဖို့အဆိုကိုမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။တကယ်လို့ဗိုလ်တပ်ဖူးနေမဲခွဲရမှာသဘောတူညီမှုမရကြရင်နှုတ်ထွက်ရေးကိုဆိုင်းငံ့ဖို့အတွက်ကြက်တဲ့ပြည်နယ်မှာမဲချခွဲကြမှာပါ။တကယ်လို့ဆိုင်းငံ့ဖို့အတွက်ဆုံးဖြတ်ခြင်းသဘောတူညီမှုတရားရည်အတွက်ဆွေးနွေးခြင်းတိုးပြီးဖို့အတွက်ဝန်ကြီးချုပ်မင်းအနေနဲ့ဥပဒေပြဋ္ဌာန်းချက်အပိုက်90ရက်နိုင်ငံပေါင်း28နိုင်ငံပါဝင်တဲ့ EU ကခေါင်းဆောင်တွေနဲ့ညှိနှိုင်းရမှာဖြစ်ပါတယ်။ EU ဖွဲ့ဝင် Ireland နဲ့ Britain မြောက်ပိုင်းက Ireland တို့ရဲ့နေဆက်ဒေတာကို Britain EU ကခွဲထွက်ပြီးနောက်ပိုင်းဆက်ပြီးတော့ဖွင့်ထားစေဖို့ဥပဒေကြောင်းရထိုင်နေတဲ့အကြောင်းလေးချက်အတွက် Europa Commission အကြီးအကဲနဲ့ဝန်ကြီးချုပ်မင်းတို့တနင်္လာနေ့ညှိနှိုင်းမှုကရရှိတဲ့သဘောတူညီချက်ကိုလက်ခံဖို့အတွက်သက်တော်မှတွေကိုဝန်ကြီးချုပ်မင်းကပန်ကြားခဲ့တာဖြစ်ပါတယ်။ဒါပေမဲ့အခုလည်းရှုံးနေခဲ့ပါတယ်။